မြန်မာနိုင်ငံရဲ့လက်ရှိဖြစ်ထွန်းဖြစ်ပေါ်နေတဲ့နောက်ဆုံးနိုင်ငံရေးအခြေအနေတွေကိုသုံးသပ်ပြီးဖို့စစ်ထောက်လှမ်းရေးနဲ့တန်တမာအရာရှိဟောင်းဗိုလ်မှူးဟောင်းဦးအောင်လင်းထွတ်ကို VOA ရဲ့စတူဒီယိုထဲကိုဖိတ်ခေါ်ပြီး VOA ဝိုင်းတော်သားကိုကျော်ကျော်သိန်းနဲ့ဗီဒီယိုရိုက်ကူးထားတဲ့တွေ့ဆုံမေးမြန်းခန်းကို VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားကနေလွှင့်ထုတ်ခဲ့ပြီးပါပြီ။ဒီရုပ်သံလွှင့်ခဲ့တဲ့တွေ့ဆုံမေးမြန်းမှုအစီအစဉ်အစဆုံးကို VOA မြန်မာပိုင်းရေဒီယိုအစီအစဉ်ရဲ့တမှုတတပြောစကားခန်းနာကနေနှစ်ပိုင်းခွဲပြီးလွှင့်ထုတ်တာမှာအပိုင်း1ကိုတော့ပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့စနေနေ့မနက်ခင်းနဲ့ညနေခင်းတွေမှာတင်ဆက်ခဲ့ပြီးပါပြီ။ဒီတစ်ပတ်မှာတော့ကိုကျော်ကျော်သိန်းနဲ့ဦးအောင်လင်းထွတ်တို့ရဲ့ဝန်ကြီးချုပ်ဟောင်းအငိမ့်သားဗိုလ်ချုပ်ကြီးဦးခင်ညွန့်နဲ့ပတ်သက်ပြီးတွေ့ဆုံမေးမြန်းထားတာတွေကိုအပိုင်း1အဖြစ်ဆက်ပြီးတင်ဆက်ပေးလိုက်ပါရခင်ဗျာ
။အခုနောက်ဆုံးလွတ်တဲ့ထဲမှာဒါကိုယ်နဲ့တွေ့လဲတည်ပြတာပါ။ဗိုလ်ချုပ်ကြီးခင်ညွန့်နေကျေကျူကနေပြီးတော့ပြန်ပါလာပါတယ်ဆိုတော့ဗိုလ်ချုပ်ကြီးခင်ညွန့်လွတ်လာတဲ့အချိန်မှာဥက္ကဋ္ဌကပထမဦးဆုံးတုံ့ပြန်ချက်စိတ်ထဲမှာဘယ်လိုဖြစ်ခဲ့လဲ
အဲ့တော့ဒီဗိုလ်ချုပ်ကြီးခင်ညွန့်နဲ့ပတ်သက်ပြီးတော့ပေါ့လေကျွန်တော်လွတ်လာတာတော့ကျွန်တော်ဝမ်းသာမယ်ပြောတာပေါ့
ဟုတ်ကဲ့
ဒါနဲ့အများထင်တယ်လို့ပေါ့လေဆိုတော့ဗိုလ်ချုပ်ကြီးခင်ညွန့်ကဆိုတော့လွတ်လာပြီမဲ့ဗိုလ်ချုပ်ကြီးခင်ညွန့်ဘာမှပြန်မလုပ်နိုင်ပါဘူးဆိုတော့လွတ်လိုက်တဲ့ကူကလည်းဒါ401နဲ့လွတ်လိုက်တဲ့ကူကကျွန်တော်တို့သဘောပေါက်တယ်အခုချိန်လဲဒါဗိုလ်ချုပ်ကြီးခင်ညွန့်ကျွန်တော်အဲ့ကျွန်တော်တို့ဒီအင်တာနက်တွေအဲ့ကျွန်တော်တို့ဒီအနည်းငယ်မှာဂျာနယ်တွေမှာကျွန်တော်တွေ့ရတာကတော့အင်တာဗျူးတွေကျွန်တော်ဖတ်ရတယ်တွေ့ရတယ်အဲ့နောက်ကျွန်တော်ရဲ့တငယ်ချင်းအပေါင်းအသင်းတွေနဲ့ကျွန်တော်သိလို့လဲကျွန်တော်သိရှိချက်အရာပေါ့လေဒါဗိုလ်ချုပ်ကြီးခင်ညွန့်အနေနဲ့တော့ရှေ့ဆက်ပြီးတော့မှတော့ဒီနိုင်ငံရေးလုပ်ဖို့တော့အစီအစဉ်မရှိဘူးသူကတခုတော့ရှိတယ်သူရဲ့လုပ်ခဲ့ကံခဲ့တဲ့အတွေ့အကြုံပေါ့ဗျာအတွေ့အကြုံတော့သူကနိုင်ငံတကာဆက်ဆံရေးအတွေ့အကြုံကျွန်တော်ရှိခဲ့ပါတယ်ဝင်းကျုပ်ဘွားပေါ့လေနောက်ပိုင်းတောင်လိုင်းအတွေ့အကြုံရှိတယ်နေညာအတွေ့အကြုံရှိတယ်အဲဒါရင်နဲ့ပတ်သက်ပြီးတော့မှသူ့အနေနဲ့ခုနပြောဆိုမေးလာရင်တော့ဟိုပြန်ပြီး share မဲ့သဘောပေါ့ပြန်ပြီးဝင်ကားမဲ့သဘောမျိုးရှိပါတယ်အသူ့အနေနဲ့ကတော့နောင်တက်လာမဲ့ဒီမျိုးဆက်တစ်ပေါ့လေဘသူတွေပဲဖြစ်ဖြစ်အသက်ငယ်တဲ့ဘိုင်းတွေကိုပဲသူတို့လိုအပ်တဲ့အခါမှာလာမိတဲ့အခါမှာပြောမယ်ဆိုတဲ့အနေအထားမျိုးပဲရှိမှာရှိပါတယ
်ဘူဂျူဂျူခင်ညွန်းနဲ့တီတွေ့ဆက်ဆံမှုတဲ့လူတွေပေါ့နော်ဆက်ဆံအဓိကဖြစ်တော့ဒီနိုင်ငံခြားတိုင်းပြည်တွေကခုနလိုတန်တမန်တွေရှိမယ်။နောက်ပညာရှင်တချို့ရှိမယ်။သူတို့ပြောတဲ့စကားရှိတယ်ဒါအားလုံးသိကြတယ်ဥစ္စာဗိုလ်ချုပ်ကြီးခင်ကျော်က moderate ပေါ့နော်။သဘောထားအလေလက်သဘောထားရှိတယ်လူမတင်းပါဘူးပေါ့။အဲ့ဒီအချက်ကိုဥက္ကဋ္ဌသဘောတူလား
။ကျွန်တော်သဘောတူပါတယ်။ဘာကျွန်တော်တို့ကဗိုလ်ချုပ်ကြီးခင်ကျော်နဲ့ဂျာနယ်တစ်ခုမှပြောခဲ့ဘူးတယ်။အတူအတွေ့မှုတစ်အဲ့ဒါဝန်ကြီးချုပ်သူ့ရဲ့အထက်မှာဘယ်သူတွေရှိရသော်သိပါတယ်။သူကဒီရဲ့ policy ကိုသူကအကောင့်တွေပေါ်ရတဲ့လူ။ကျွန်တော်တို့ခင်မှာကျွန်တော်တို့ဒါဒေါအောင်ဆန်းစုကြည်နဲ့အခုမှမဟုတ်ပါဘူး။အဲ့ဒီချိန် 2001 လောက်တည်းကကျွန်တော်တို့စူးစမ်းခဲ့တယ်။အဲကျွန်တော်တို့ကမမရ1996ဒေါအောင်ဆန်းစုကြည်က visit မြန်မာကြီးရကိုသပိတ်ပေါက်တယ်ပြီးတော့အဲ့ဒါကျွန်တော်တို့ NLD မျိုးသားညီလာခံထွက်တယ်ထွက်ပြီးရဲ့နောက်ပိုင်းမှာဒါအပေါ်ဆုံးကဒါဒါဗိုလ်ချုပ်မှုကြီးရတွေပြီးတော့မှ NLD ကိုမင်းတို့အမြင့်ပြတ်ခြေမုံးရမယ်ဆိုပြီးတော့မှထောက်လိုင်းရဒါလူမိုက်ငားကန်ခဲ့ရတယ်ဒါမှရှိပါတယ်ဆိုတော့အဲ့ချိန်မှာ NLD နဲ့ပတ်သက်တဲ့လူဒါအားလုံးသိကြပါတယ်ဟဲ့လားအားလုံးဆွေမျိုးသားညာအကုန်လုံးမှာကျောင်းကအစအကုန်လုံးကိုဒါပြဿနာရှာပေးရတယ်ဒါမှရှိတယ်အဲ့တော့ပြဿနာမရှာလို့ရှိရင်မင်းတို့ဘာလို့မလုပ်လဲဆိုတာမျိုးတွေရှိကြတယ်ဆိုတော့အဲ့လိုလုတ်လာရာကနေပြီးတော့မှကျွန်တော်တို့1997မှာအာဆီယံကျွန်တော်တို့ဝင်လာတာရှိတယ်ဒါအဲ့ချိန်ကဘာဖြစ်နိုင်ငံတကာနဲ့ထိတွေ့မှုတွေကျွန်တော်တို့ရှိလာတယ်အော် 1999 2000လောက်ကြတော့အဲ့ချိန်တော့ဒေါ်အောင်ဆန်းစုကြည်ကိုအကြေချုပ်ပြန်ထားလိုက်ပြီးပြီအော်ကျွန်တော်တို့ခုနပြောသူပေါ့ဒါအဲ့ချိန်ကဘာဗိုလ်ချုပ်ကြီးခင်ညွန့်တို့အနေနဲ့ဒေါ်အောင်ဆန်းစုကြည်ကဘာမှနိုင်ငံရေးမှာပြစ်ပယ်ပြီးတော့မှဒေါ်အောင်ဆန်းစုကြည်မပါဘဲနဲ့လုလို့မရဘူးဆိုတဲ့ဒါ conclusion တစ်ခုကျွန်တော်တို့ချခဲ့တဲ့အနေအထားမျိုးရှိပါတယ်ဒီပေါ်မူတည်ပြီးတော့လေကျွန်တော်တို့2001လောက်မှာဒေါအောင်ဆန်းစုကြည်နဲ့ကျွန်တော်တို့လှည့်ဝဲပြီးတော့ဆွေးနွေးခဲ့ကြတယ်ဒီဆွေးနွေးချက်တွေပေါ်မူတည်ပြီးတော့မှ2002မေမှာကျွန်တော်တို့လွှတ်လိုက်တယ်အဲ့ဒီအချိန်မှာကျွန်တော်ဒီအမေရိကမှာကျွန်တော်ရောက်ပါပြီအဲ့ဒီအချိန်တုန်းကလည်းစနစ်တကျပါပဲကျွန်တော်တို့အဲ့ဒီအချိန်ကဒီစီအိုင်ကျွန်တော်တို့အမေရိကမှာငှားတယ်ကျွန်တော်အမေရိကဒီဘော့ရှ်ကတက်လာစားပေါ့လေဆိုလော်ဘီဂရုပ်ကြီးငှားပြီးတော့မှအမေရိကန်စိုးရနဲ့ပြည်အပြည်ကြောင်းအမေရိကန်ဆိုးရလေအဲ့ချိန်ကမှကျွန်တော်တို့ပြောပါတယ်အခုလို့ပါပဲဒီဒေါအောင်ဆန်းစုကြည်နဲ့ပေါင်းပြီးတော့မှမင်းတို့လုပ်ပါဆိုတဲ့အနေအထားမျိုးပေါင်းလို့ရှိရင်တော့တို့လက်ခံမယ့်အနေအထားမျိုးရှိတဲ့အတွက်ကြောင့်မို့ကျွန်တော်တို့ဒါဒေါအောင်ဆန်းစုကြည်ကလည်းကျွန်တော်တို့စာမျက်နှာအစ်စ်ပြန်ဖွင့်မယ်ဆိုပြီးတော့ကြေညာပြီးတော့ကျွန်တော်တို့လှုပ်လိုက်တယ်ဝါရှင်တန်တန်ယုံကနေပြီးတော့မှအဲ့ချိန်မှကျွန်တော်တို့ကိုယ်တိုင်ပဲဒါကြေညာပေးတာပါဘယ်သူမှမသိခင်မှာ
ဟုတ်ကဲ့ဆ
ိုတော့အဲ့နောက်ပိုင်းကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကိုကျွန်တော်တို့လှုပ်ပြီးတဲ့နောက်ပိုင်းမှာအခုလိုပဲဒီနယ်လှည့်ကွင်းအဲ့ဒါကျွန်တော်တို့ဒီဆယ်ဒီတမန်တွေလိုက်ပြတာကြီးကျွန်တော်တို့ရှိရသားတွေလိုက်ပြတာကြီးတယ်ပြီးတော့အားလုံးခြုံပြောရင်တော့2003ဒီဘေးရင်မှာကျွန်တော်တို့ဇလန်းအဆုံးသက်သွားပြီးတော့မှာ တို့ကရောက်သွားတယ်ပဲပြောရမှာ
ဒီပင်ရတက္ကနာဖြစ်ခဲ့တာပေါ့နော်ဆိုတော့ဘူဂျိုကြီးခင်ညိုနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုကျွန်တော်တို့ fair to say ပေါ့နော်ညီမတဲ့ဒါအခုသူပြန်လွတ်လာပြီးတဲ့နောက်ပိုင်းမှာဒါအခုကလည်းသူလည်းတွေ့မှာပါအဓိကအဖြစ်တော့ပြည်ပရောက်နေတဲ့မြန်မာတိုင်းဝိုင်းခြားထဲမှာမျိုးမျိုးပြောကြားဆိုကြတာတွေရှိပါတယ်သဘောထားမျိုးမျိုးပြောကြားတာတွေရှိပါတယ်ဆိုတော့ဒီနေရာမှာကျွန်တော်တွေးမိတဲ့အတွေ့တစ်ခုကတကယ်လို့တစ်ချိန်လုံးကလာဒီထောက်လိုင်းရန်နေရာကိုဦးဆောင်ခဲ့တဲ့လူတယောက်အနေနဲ့တစ်ချိန်လုံးကဖြစ်ဖြစ်ခဲ့တဲ့ကိစ္စတွေဒီနေရာအဖြစ်ထံခဲ့တာတွေထောင်ချခဲ့တာတွေတည်ဆုံးခဲ့တာတွေအဲ့ဒါနဲ့ပတ်သက်ပြီးတော့တစ်ချိန်ကစစ်ကောင်းဆောင်တွေမှာတာဝန်ရှိတယ်လို့ပြောရင်ဘူဂျိုကြီးခင်ညွန့်မှာရောဘယ်နေရာကနေတာဝန်ရှိတယ်လို့ပြောလို့ရပါ
လဲကျွန်တော်ဘူဂျိုကြီးခင်ညွန့်မှာလည်းတာဝန်ရှိပါတယ်အဲ့ဘူဂျိုမူကြီးတန်းရှင်နေမို့နောက်ဆုံးကျွန်တော်တို့ပါတာဝန်ရှိတာပေါ့ဗျာဘာဖြစ်လို့ကျွန်တော်တို့ကိုယ်တိုင်လည်းဒီထောင်လိုင်းဖွဲ့စည်းထဲမှာကျွန်တော်နေခဲ့ရတာပေါ့ဟိုဒါပေမဲ့ခုနကပြောသူပေါ့စနစ်ပေါ့ဒီစစ်အာဏာရှင်စနစ်ဆိုရဲအောက်မှာကျွန်တော်တို့ကတားကောင်ကျွန်တော်တို့ဖြစ်ခဲ့ကြတာဟုတ်တယ်ကျွန်တော်ဘူဂျိုကြီးခင်ညွန့်တယ်မဟုတ်ပါဘူးကျွန်တော်တို့အဖွဲ့တွေအားလုံးလည်းပါပါတယ်ဟောကျွန်တော်တို့နေထားရလဲဟောကျွန်တော်တို့ကောင်းတာတွေလုပ်ခဲ့ရတာရှိတယ်ဟလာခုနပြောသူပေါ့ဗျာ NLD မြေပြချေမုံကြီးကျွန်တော်တို့ကိုယ်တိုင်မဟုတ်တော့မှကျွန်တော်တို့ဖွဲ့စည်းရတယ်ပြီးတော့မှလုပ်ရတာဟုတ်ဗျာ NLD နဲ့ပတ်သက်လို့ရှိရင်ရေဖြတ်မီးဖြတ်ကစားအပြစ်မရှိအပြစ်ရှာပြီးတော့မှလုပ်ခိုင်းတာမလုပ်လို့ကလည်းမရဘူးအဲ့တော့အာဏာရှင်တို့ရဲ့သဘောတဘာဝလည်းခင်ဗျားသိတဲ့အတိုင်းပဲအကျူပင်ခုတ်ကျုံ့မကြံတားစင်မြေးစက်အကုန်လုံးကျွန်တော်တို့ဒုက္ခပေးတာဟုတ်ဗျာဆိုတော့ဒါဥမာရကူတာဘူဂျိုကြီးခင်ညွန့်လဲဒီတိုင်းပါပဲဘူဂျိုကြီးခင်ညွန့်ကျွန်တော်တို့နှစ်ခါပြောဘူးတယ
်ဟုတ်ကဲ့
သူထွက်ချင်တယ်ဆိုပြီးတော့ပြောခဲ့ဘူးတယ်တခါကဒီ1998လောက်မှာတခါပြောဘူးတယ်တခါကဒီ1999ကျွန်တော်တို့မထွက်ခင်ပါလေကျွန်တော်ဒီမရောက်ခင်မှာပြောခဲ့ဘူးတယ်အဲ့တော့စိတ်ဓာတ်ပြတ်တာပေါ့ဗျာအဲ့အချိန်မှာသူစိတ်မကောင်းတော့လည်းပြောဘူးတယ်ဒါနဲ့ငါထွက်ချင်တယ်ဒါနဲ့ငါထွက်ရင်မင်းတို့ဒုက္ခရောက်လိမ့်မယ်တဲ့အမင်းတို့ကြောင့်ငါဆက်နေနေရတဲ့ဆိုတဲ့စကားတစ်ခုကပြောခဲ့မှုတယ်အလားတူပဲကျွန်တော်တို့အဲ့ချိန်တုန်းကကျွန်တော်တို့ဝင်ကြီးတွေတချို့ဘူဂျိုခင်ကျင်းကိုလာပြီးတော့ပြောတာရှိတယ်ဘူဂျိုကျွန်တော်ထွက်ခင်ပေးပါထွက်ခင်ဆိုတာအေးအေးထွက်ချင်တာပေါ့ဗျာခင်ဗျားပြောနေကျွန်တော်တို့ထွက်ချင်လို့ထွက်လို့မရဘူးဆိုတဲ့အနေနဲ့တော့ကျွန်တော်တို့ကဝင်ပြီးတဲ့အခါမှာဟိုကျွန်တော်တို့ကအရှင်ထွက်ထဖို့အတွက်ကမလွယ်တဲ့အနေဒါမျိုးကျွန်တော်တို့ရှိပါတယ်အဲ့တော့တာဝန်မရှိဘူးလားဆိုတော့ဘူဂျိုကြီးခင်ကျင်းလည်းတာဝန်ရှိတယ်ကျွန်တော်တို့လည်းတာဝန်ရှိတယ်ကျွန်တော်ပြောနေတဲ့အဲ့ကျွန်တော်ခရစီကျုံကိစ္စပါညာဆိုရင်ကျွန်တော်လည်းပါသွားတယ်ရောကျွန်တော်မှလည်းတာဝန်ရှိတယ်ဒါနဲ့ကျွန်တော်ဒီတည်သွားတဲ့လူတွေအတွက်ကိုကျွန်တော်အဲ့အချိန်မှာဘာမှမလုပ်ပေးနိုင်ဘူးအခုကျွန်တော်ပြောခွင့်ရလို့ဒါကျွန်တော်ပြောနေတာ
ဟုတ်ကဲ့
အော်ဒီမှုကိစ္စပေါ်လာလို့အစ်စ်ခံလို့ကျွန်တော်ထောင်ချဆိုလေကျွန်တော်ထောင်ချခံမဲ့သဘောပြီးတည်တံပေးတဲ့တည်တံခံမဲ့နေတာမျိုးရှိတယ်ဒါနဲ့ကျွန်တော်လိုပဲဟာကျွန်တော်တို့ကိုအမိန်ပေးတဲ့လူတွေကိုလည်းအရေးယူပါပဲဗ
ျဆိုတော့ခုနပြောတဲ့ဂျူပင်ခုတ်ဂျင်ခုတ်မကြံဆိုတဲ့စကားလိုပါဒါ88နောက်ပိုင်းမှာပေါ့လေတကယ်ကတော့88မတိုင်ခင်နေရပါဘူးသူတို့88နောက်ပိုင်းမှာပို့ပြီးတည်တာ88နဲ့ခုနကဘူဂျိုကြီးခင်ညွန့်တို့ဒီထောက်လိုင်းရေးစစ်ထောက်လိုင်းရေးကိုတမတော်ထောက်လိုင်းရေးဖျက်သိမ်းတဲ့အချိန်ကြီးပေါ့လေထောက်လိုင်းရန်နေရဆိုတာကဖိမိတ်တုံကြောက်ခဲ့ကြရတဲ့ရန်နေရကြီးပါဆိုတော့လူတွေကိုကြောက်တားနဲ့လဲကြီးဆိုခဲ့တဲ့ဟာပါဒီလိုရန်နေရမျိုးဒီနေ့ဒီချိန်မှာကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်အနာဂတ်မြန်မာနိုင်ငံမှာပြန်ပေါ်လာနိုင်တဲ့အလားအလာရှိသေးတယ်လို့ပြောလို့တို့အခုချိန်မှာမြင်ပါလား
ကျွန်တော်တို့ရှိသေးတယ်ဗျအခုချိန်ကဒါကျွန်တော်တို့ SB ရောဟာကျွန်တော်တို့ဒီစားအဖားလို့ခေါ်တဲ့เนาะကျွန်တော်တို့ဒီစစ်ထောင်ရင်းအတွက်ရောရှိနေတော့မယ်ဒီအတိုင်းပဲသွားတယ်တော့အခုစားအဖားမှာရှိရတော့ကျွန်တော်တပည့်တွေပါဘာကျွန်တော်ထောင်လိုက်တင်တန်းကြောင့်မှာကျွန်တော်9နှစ်ကျွန်တော်တင်တန်းဆရာလုပ်ခဲ့တာเนาะနောက်ဆုံးဒီတင်တန်းဆရာဘဝကကျွန်တော်နောက်ဆုံးပြပို့မလင်းပြောရင်ဒီဘိုးချိုကြီးရွှေမန်းတို့ဘိုးချိုကြီးတရားမျိုးတို့အောင်ကျွန်တော်တို့ရဲ့နိုင်ငံတော်ကာဝေးတက်ကသူလက်ချာတွေမှာကျွန်တော်ပို့ချခဲ့တဲ့ကောင်ပါအဲ့တော့အခုထိကဒီညင်နေဒီညင်စိုးတွေကတော့မပြောက်သေးဘူ
း
နော်ကျွန်တော်အဲ့တော့ဘလို့ကျွန်တော်ပြောပြရမလဲဆိုတော့တောရတွေပြီးတော့မှဟိုကျွန်တော်စစ်သားဆိုတာဒီတိုင်ရင်မှုတဆုမှုကတောမှာပို့ချနေတိုင်းကြာရတယ်ဗျအခုမြို့ပေါ်တက်တော့လေအဲ့တိုင်းအကျင့်ကပါနေတော့မယ်ဒီအကျင့်တွေကအခုထိမပြောက်သေးဘူးဗျအ
ဲ
့တော့ဒီအကျင့်တွေပြောက်ဖို့ဆိုတာတတ်မတော်ကိုလည်းအဲ့ကျွန်တော်တို့ပြင်ဖို့စင်ဖို့train လို့ပေါ့ကလိုတယ်ဗျဟိုဒီလိုစီးမရှိကမ်းရှိနေတာလှုပ်ချင်တာလှုပ်လို့ဘာမှဖြစ်လို့မရဘူးဒါနဲ့အခုသူတို့လှုပ်လာပါပြီအခုဒီနေ့ကြားရတဲ့တဲ့မှာဟာကချင်းပြည်နယ်မှာအမျိုးသမီးတယောက်ကိုဖမ်းသွားပြီးတော့မှပြန်ပြုတ်တဲ့ကိစ္စကိုဒါနေပြီးတော့မှတရားရုံးတင်မဲ့ပါညာဒါကောင်းတဲ့တဲ့နေပါဒါမျိုးကိစ္စမျိုးတွေကပုံမလင်းလင်းလှုပ်လာဖို့လိုတယ်နော်တော်ထဲမှာလူမသိသူမသိအသက်ကံတို့ပရင်းကျင်ကံတို့အများကြီးရှိခဲ့တယ်ဗျဒါတွေကိုရေးယူပေးရမယ်
ဟုတ်ကဲ့ကျေးဇူးများကြီးပါဘ
ူးကျေးဇူးပါကျွန်
တော်တို့နောက်လည်းပဲဒါတွေထပ်ပြီးတော့လုပ်ကြရည်
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့
ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကနေအိမ်မှာအကျဲကျုံနဲ့အချင်းချခံထားရရကနေသမရဦးသိန်းစိန်ရဲ့လူငင်းချမ်းသာပြီးအမိန့်နဲ့ပြန်ပြီးလွတ်မြောက်လာခဲ့တဲ့ဝီရုပ်ဟောင်းအငိမ့်စားပူချူချီဦးခင်ညွန့်နဲ့ပတ်သက်ပြီး VOA ဝိုင်းတော်သားကိုချိုချိုသိန်းနဲ့ဘုံဟောင်းဦးအောင်လင်းထွတ်တို့ရဲ့တွေ့ဆုံမေးမြန်းကအပိုင်းနှစ်ကိုထုတ်လွှင့်တင်ဆက်ပေးကြတာဖြစ်ပါတယ်ခင်ဗျာ